အခုလိုဒကြံကာလမှာအစဉ်အလာတန်ကျပ်ထိုးကြသူတွေကလူငယ်တချို့ကိုတတ်မတော်ကိုဂုံတိတ်ခါထိခိုက်စေတယ်ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲလိုက်ပါတယ်စစ်စရေးစင်စားမတင်ပဲတန်ကျပ်ထိုးကြသူတွေကိုလည်းအာဏာပိုင်တွေကအနီးကပ်ဆက်လက်စောင့်ကြည့်နေကြတယ်လို့လည်းတန်ကျပ်အဖွဲ့ဝင်တချို့ကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကအပြည့်အစုံပြောပြမှာပါရှင
်ဟုတ်ပါတယ်တကြံတွင်တန်ကျပ်ထိုးသူတွေကလူငယ်တချို့ကိုအာဏာပိုင်တွေဘက်ကဟန်တားမှုတွေအနီးကပ်စောင့်ကြည့်နေတာတွေအပြင်အခုနောက်ဆုံးတရားစွဲတဲ့အထိဖြစ်ခဲ့တာပါတန်ကျပ်ထိုးဖျော်ဖြေရာမှာစစ်တပ်ကိုထိခိုက်စေတဲ့အပြုအမူတွေပါဝင်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့လူငယ်တန်ကျပ်အဖွဲ့တစ်ခုဖြစ်တဲ့ဒေါင်းတို့မျိုးဆက်အဖွဲ့ကဥဆောင်သူတွေကိုတော့ရန်ကုန်တိုင်းစစ်ဌာနချုပ်ကအရာရှိတဦးကတရားလူလုပ်ပြီးတော့တရားစွဲခဲ့တဲ့အကြောင်းကိုရိုက်တရားစွဲခံခဲ့ရသူတဦးဖြစ်တဲ့ကိုပိုင်ရဲသူကပြောပြပါတယ
်နိုင်ငံနာချုပ်ကသူပြပုံမူတန်ထွန်းရဲ့ဆိုတဲ့လူကတေလိုလုပ်ပြီးတော့မရဟုတ်ရက်စကမှာကျွန်တော်တရားဆွဲထားပါတယ်အဲ့တော့မနေ့ကညကကျွန်တော်တန်ချက်ပြီးတဲ့အချိန်ဖြစ်ကိုရှင်းရေးဆောင်ခေါ်ပြီးတော့သက်ကောင်ခေါ်ရတယ်ခေါ်ရပြီးတော့ရက်စချက်လေးပါကျွန်တော်ပေးလိုက်ရတာရှိပါတယ်ချက်ချင်းကာကြီးနဲ့တရားဆွဲရတော့ကျွန်တော်တို့ထွေတန်ချက်တွေထဲမှာဆက်တဲ့နဲ့ပတ်သက်တဲ့တန်ချက်တွေပါပါတယ်ဒီတန်ချက်တွေမျိုးကိုတော့ရဲ့ Facebook page မှာ live လွှဲထားမျိုးတွေပါတယ်အဲ့လိုချက်လက်နဲ့
တန်ကျပ်အဖွဲ့ကလူငယ်တချို့တရားစွဲခံရပြီးနောက်တနေ့ဖြစ်တဲ့တကြံအတက်တွေမှာလည်းလုံခြုံရေးအာဏာပိုင်တွေဘက်ကအနီးကပ်စောင့်ကြည့်မှုတွေရှိနေတော့မယ်လို့ပြည်သူအသံအိုးဝေသံရဲ့တန်ကျပ်အဖွဲ့ကမတ်ပူပူကပြောပြပါဗျာ ဒီကနေ့အတက်နဲ့တန်ကျပ်ဖျော်ပြရပါတော့တရားစွဲခံလိုက်ရတဲ့တန်ကျပ်အဖွဲ့ကလူငယ်တွေကိုအားပေးထောက်ခံကြောင်းပြသခဲ့တယ်လို့ကျောင်းသားလူငယ်တွေစုဖွဲ့ထားတဲ့ K2 အိုးဝေတန်ကျပ်အဖွဲ့ကကိုဖြိုးတနာကပြောပါတယ
်သူတို့ညီနောင်သမဂ္ဂရေဘော်တွေဖြစ်တယ်သူတို့ K2 အိုးဝေတန်နဲ့ကျွန်တော်တို့ဒီထောင်းလို့မျိုးဆက်တန်ကျပ်နှစ်ဖွဲ့နောက်ပြီးတော့တို့ကြောင့်ကျွန်တော်တို့တို့အတန်ကျေကျွန်တော်တို့ပိတ်ခံရတယ်ပေါ့နော်ကျောင်းနိုင်ငံရဲ့၄ဖွဲ့ပိတ်ခံရတယ်အဲ့လိုပိတ်ခံရတဲ့ပုံမှာကျွန်တော်တို့အနေနဲ့ကတော့တက်ပေါ်တဲ့မန်းတဲ့တိုင်းမှာကျွန်တော်တို့ဒီဝန်ကြီးအနေနဲ့10မိနစ်ပြည့်ပြည့်ညီကပ်ပြီးတော့ကျွန်တော်တို့မြန်မာပြည်ရဲ့လူလတ်စွာထုတ်ဖို့ပြုစုခွင့်ရဲ့ဇာပနာကိုကျွန်တော်ချပါတယ်အနေနဲ့ကျွန်တော်တို့10မိနစ်ပေါ့နော်အနေနဲ့အဲ့ဒါကိုကျွန်တော်လုပ်ဖြစ်ပါတယ်ဒီဘက်မှာတော့ကျွန်တော် NLD အနေနဲ့ပေါ့နော်အမျိုးသားမျိုးစုဘောကြုံနေတယ်ကျွန်တော်တို့ဒီပြည်သူ့ဘက်ကိုမျက်နှာမဝင်နဲ့ပြည်သူ့ဘက်ကိုကြောခိုင်းလိုက်ပြီလားပေါ့နော်ပြည်သူ့ဘက်ကိုကြောခိုင်းပြီးတော့စစ်တပ်နဲ့လက်ဆွဲနှုတ်ဆက်လိုက်ပြီလားဆိုတော့ကျွန်တော်ကမြို့ထုံးမှုတွေကတော့ဒီတန်ရက်တစ်ချင်မှာအများထက်ဖြစ်ပါလေ
။မြမရိုးရာအတာတကြကာလမှာတော့အစင်အလာအဖြစ်နိုင်ငံရေးစီးပွားရေးလူမှုရေးပကတိအခြေအနေတွေပုံမှာလူတို့ရဲ့ခံစားချက်တွေကိုရောင်းပြန်ထည့်ဟပ်ပြီးတော့တန်ကျပ်ထိုးတယောထောက်ပြလေးရှိတတ်ပါတယ်။ဒါပေမဲ့လည်းတန်ကျပ်တွေရဲ့ဝေဖန်ထောက်ပြမှုတွေကိုတော့မကြာခဏဆိုသလိုအာရဘိုင်တွေဘက်ကညိုညင်လေးရှိသလိုအခုအခါမှာလည်းကြိုတင်ခွင့်ပြုချက်ရယူပြီးမှသာတကြပ်မန်းတဲ့တွေမှာဖျော်ဖြေခွင့်ပေးထားတာလည်းဖြစ်ပါတယ်ရှင်။